ဟောင်ကောင်စန္ဒပြပွဲတွေသတင်းဆက်ဘက်ကြာလာချိန်မှာရုံးရင်းစံခတ်မှုတွေတိုးခဲ့ပေမဲ့ပိတ်ထားခဲ့ရတဲ့ဟောင်ကောင်လေးစိမ်းနဲ့ပတ်သက်လို့တော့တရားသူကြီးရဲ့အမိန့်အရစန္ဒပြမှုတွေကိုကန့်တက်လိုက်လို့ဩဂုတ်လ14ရက်ဗုဒ္ဓဟူးနေ့ကလေစိတ်ပြန်ပြီးတော့လည်ပတ်နေပါပြီ။ရုံရင်ဆန်ခတ်မှုတွေဖြစ်ပွားစဉ်အတွင်းတရုတ်အစိုးရပိုင်းသတင်းဌာနကသတင်းတောက်တယောက်ကိုစန္ဒပြသူတွေကခတ်တထိန်သိမ်းခဲ့တာကြောင့်စန္ဒပြသူတွေကိုတရုတ်အစိုးရကအပြင်းထန်ဆုံးပြစ်တင်ဝေဖန်လိုက်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းဘက်အလုံးကထိန်းသိမ်းသိမ်းရှိကြဖို့တိုက်တွန်းပါတယ်။ဒါ့အပြင်ခီးသွာသတိပေးချက်ကိုလည်းထုတ်ပြန်ပေးထားပါတယ်။ VOA သတင်းတောက်ဆန်ဘာမှာပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။ဟောင်ကောင်ကစနပ်ပြသူတွေကလေစိတ်အဆောက်အဦတဲ့နှစ်ရက်ဆက်တိုက်ဆင်မနာပြနေချိန်မှာပဲစနပ်ပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးရင်ဆန်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေတာကြောင့်နိုင်ငံကကစိုးရင်ပူပန်ကြောင်းပြောကြသလိုဟောင်ကောင်ရဲတပ်ဖွဲ့အုံပြတဲ့နေလန့်တွေအပေါ်မှာလည်းကုလသမဂ္ဂကဝေဖန်ပြစ်တင်ခဲ့ပါတယ်။ဩဂုတ်လ14ရက်နေ့ဗုဒ္ဓဟူးနေ့မှာတော့ဆန္ဒပြသူတွေကတရုတ်အစိုးရပိုင်း Global Times သတင်းတောက်တစ်ယောက်ကိုခိတထိန်ထိန်ပြီးအနှောက်ယှက်ပေးခဲ့တာကြောင့်တရုတ်နိုင်ငံအစိုးရဘက်ကအပြင်းထန်ဆုံးပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။တရုတ်အစိုးရပိုင်း CCTV သတင်းကြေညာသူကတရုတ်နိုင်ငံအစိုးရဟောင်ကောင်နဲ့မကာအိုဆိုင်ရာရုံးရဲ့သတင်းထုတ်ပြန်ချက်ကိုအခုလိုကြေညာခဲ့ပါတယ်။
我们对这种近乎恐怖主义的行径表示最强烈的谴责并向受伤的内地同胞
အကြမ်းဖက်လို့ရလို့ဖြစ်ခဲ့တဲ့ဒီဖြစ်ရပေါ်ကျွန်တော်တို့ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ကြပါတယ်ပြီးတော့ဒဏ်ရာရခဲ့တဲ့ပြည်မကတရုတ်နိုင်ငံသားရဲဘော်ရဲဘက်တွေနဲ့ဟောင်ကောင်ရဲတပ်ဖွဲ့ဝင်တွေအတွက်အများကြီးဝန်းနေမိပါတယ်ဟောင်ကောင်ကအစွန်းရောက်အကြမ်းဖက်သူအစုအဖွဲ့တွေဟာဥပဒေနဲ့လူချင်းဝတ်တရားကိုလုံလုံလည်လျားချိုးဖောက်ခဲ့ပါပြီသူတို့တွေရဲ့အပြုမူဟာဥပဒေစိုးမိုးမှုကိုမထီမဲ့မြင်မလေးစားတာကိုပြသတာဖြစ်ပြီးနိုင်ငံတကာမှာဟောင်ကောင်ရဲ့ပြရုပ်ကိုထိခိုက်စေသလိုပြည်မကရဲဘော်ရဲဘက်တွေရဲ့စိတ်နှလုံးကိုလည်းဆိုးဆိုးရွားရွားထိခိုက်စေပါတယ
်ဆန္ဒပြပွဲတွေအပေါ်ဝေဖန်ရမှာအကြမ်းဖက်သမားအကြမ်းဖက်မှုဆိုတဲ့ပြင်းထန်တဲ့စကားလုံးကိုတရုတ်အစိုးရဘက်ကတရားဝင်သုံးစွဲတာဒါပထမဆုံးအကြိမ်ပါတစ်ချိန်တည်းမှာပဲတရုတ်အစိုးရဟာတရုတ်စစ်တပ်ကိုဟောင်ကောင်နယ်စပ်ရှင်စင်းပြည်နယ်တဲတပ်ဆွဲချထားတာကိုဂျူရုတွေကရတဲ့တပ်ပုံတွေမှာတွေ့ကြရလို့ဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းမယ်လို့မှန်းဆပြောဆိုချက်တွေပေါ်ထွက်လာခဲ့ပါတယ်။တရုတ်ပြည်သူနေစဉ်သတင်းစာလို့နိုင်ငံပိုင်သတင်းဌာနတွေကလည်းဥပဒေသားသွားအာနာဇက်နဲ့ရှင်းဖို့တောင်းဆိုလာခဲ့ပါတယ်။ဒီလိုတင်မာတဲ့အခြေအနေတွေကြောင့်အင်ကာနေကကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမီရှေးပရှလေးကအကြမ်းဖက်နှိမ်နှုံးမှုအပေါ်စိုးရိမ်ကြောင်းပြောကြားခဲ့သလိုဗုဒ္ဓဟူးနေ့မှာလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲဒီကြေညာချက်မှာဟောင်ကောင်တရုတ်နယ်စပ်ကစီးရေးဆိုင်ရာလှုပ်ရှားမှုတွေအပေါ်အလွန်အမင်းစိုးရိမ်ပူပန်မိကြောင်းတရုတ်နိုင်ငံနဲ့ဟောင်ကောင်ကသက်ဆိုင်သူအလုံးဟောင်ကောင်သားတွေရဲ့လွတ်လပ်မှုနဲ့ကိုယ်ပိုင်အုပ်ချုပ်မှုအခွင့်အရေးကိုလေးစားလိုက်နာပြီးအဖြစ်တစ်ခုရှာကြံကြဖို့တိုက်တွန်းကြောင်းနဲ့တရုတ်နဲ့ဗြိတိန်နိုင်ငံအကြားလက်မှတ်ရေးထိုးထားတဲ့စာချုပ်မှာပါရှိတဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေကိုလေးစားဖို့အရေးကြီးကြောင်းလည်းကြေညာချက်မှာပါရှိခဲ့ပါတယ်။ American သမ္မတ Donald Trump ကလည်းတရုတ်တပ်တွေနယ်စပ်ကိုပြောင်းရွှေ့နေတာကိုထောက်လိုင်းရေးသတင်းတွေအရသိရတယ်လို့ပြောပြီးဟောင်ကောင်ဟာတိုက်ခတ်ခဲ့တဲ့အခြေအနေမှာရှိနေတယ်လို့လည်းအင်ကာနေကပြောခဲ့ပါတယ်။ဟောင်ကောင်ကအခြေအနေတွေဆိုးရွားလာတဲ့အမျှတရုတ်နိုင်ငံပိုင်သတင်းဌာနတွေကဟောင်ကောင်ကရုံးရင်းဆန်ခတ်မှုတွေကိုအသားပေးဖော်ပြပြီးဥပဒေစိုးမိုးရေးပြန်လည်ဖော်ဆောင်ဖို့တိုက်တွန်းနေခဲ့ပါတယ်။ဆန္ဒပြပွဲအစပိုင်းတုန်းကတော့ဒီသတင်းတွေဖော်ပြခြင်းမရှိခဲ့ပါဘူး။ဗုဒ္ဓဟူးနေ့က Global Times သတင်းတော့အဖြစ်အပျက်ဖြစ်အပြီးမှာတော့ဒီလိုတောင်းဆိုမှုတွေအမြင့်ဆုံးကိုရောက်ရှိခဲ့ပါတယ်။ဇွန်လကစာပြပုံမပြင်းထန်လာခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲဟာသတင်းပတ်ဆက်ပတ်ကျော်ရှိလာပြီးဖြစ်သလို1998ခုနှစ်မှာဗြိတိန်နိုင်ငံကနေဟောင်ကောင်ကျွန်းကိုတရုတ်လက်ထက်ပြန်လည်လွှဲပြောင်းပြီးနောက်ပိုင်းအဆိုးရွားဆုံးအကြအတဲတစ်ခုလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံ၊ကနေဒါ၊အော်စတြေးလျ၊အိန္ဒိယစတဲ့နိုင်ငံတွေကဟောင်ကောင်ကိုသွားရောက်မဲ့သူတို့နိုင်ငံသားတွေအနေနဲ့အထူးသတိဝရိယရှိကြဖို့ခီးသွွားနှိုးဆော်ချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်အစိုးရနဲ့စာနာပြသူတွေအကြတိုးတက်မှုတစ်စုံတစ်ရာမရှိသေးပေမဲ့ဝန်ဆောင်မှုနှစ်ရက်ကြာရပ်ဆိုင်းခဲ့ရတဲ့ဟောင်ကောင်လေစိတ်ကတော့ဗုဒ္ဓဟူးနေ့မှာလုပ်ငန်းပြန်လည်စတင်လက်ပတ်နေပြီဖြစ်ကြောင်းပါခင်ဗျာ။